စစ်ကောင်စီကပြုလုပ်မဲ့အဲ့ဒီလွှတ်တော်တွင်အချိုးကျကိုစားပြုမှုပြီးအစနစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုနိုင်ငံရေးမှာမပါနိုင်အောင်ပိတ်ဆို့ထားတဲ့စနစ်တစ်ခုသာဖြစ်တယ်လို့အခုအခါအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူတဦးလည်းဖြစ်တချိန်က1990ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ခဲ့တဲ့ဒေါက်တာတင်းဆွေကပြောပါတယ်
ဆိုပါလေဒီနေ့ကစစ်ကောင်စီကနေအလားသိန်းတော့အရသာလေးကနိုင်ငံရေးပါတီတွေကခုမောင်ဆူတို့အိမ်ငံတို့စသဖြင့်ပုတ်ကိုပါလာတော့သူတို့ပါလာခြင်းဟာခုပြာစနစ်ကိုသူလှုပ်ချင်လို့သူတို့ပါလာလို့ကျွန်တော်စရည်အတွက်ဖြစ်ပါတယ်အဲ့ဒီမနိုင်ရေးကိုရည်ရွယ်ပြီးတော့ဤရီရှာပြီးလှုပ်ချင်အဲနီလန်းနေတွေကခုပြာစနစ်ဟာအခုသာဖြစ်တယ်ဆမ်းဟုတ်တယ်နေပြည်သူလူထုကိုစားပြုဖို့ဒီမိုကရေစီစနစ်မှာတရားနာရေးကိုရရဖို့ဆိုတဲ့ကောင်းမွန်မွန်မြတ်တဲ့ရည်ရွယ်မပါဘဲနဲ့သူတို့ကြိုက်တဲ့လူသူတို့ခိုင်းနာရမယ့်လူတွေပါရေးကိုဥတည်တဲ့နိုင်ငံရေးစီစဉ်အခုပဲဖြစ်ပါတယ်
။ဒါနဲ့ပတ်သက်လို့ပဲအမေရိကန်ပြည်ထောင်စုကွန်ဂရက်မှာဘာမာဘေးလို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေတရက်အတည်ပြုနိုင်ရေးဆောင်ရွက်တဲ့အထက်မှာပါဝင်တဲ့Burmese American Communities Institute မြန်မာနိုင်ငံသားများအရေးဆောင်ရွက်မှုရဲ့ဥက္ကဋ္ဌချင်းတိုင်ရင်သားဒေါက်တာရိုဒင်းငါရဲ့အမြင်သဘောထားကိုမေးကြည့်ပါတယ်။စစ်ကောင်စီကစိတ်ကြိုက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြုလုပ်တဲ့ PR စနစ်ဟာစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့ဖြစ်တယ်လို့သူကပြောပါတယ်။
PR system proportional representation ဘာဒီဟာကစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့အခြေခံဥပဒေလည်းမဖြတ်သေးဘူးဆိုတော့စစ်တပ်က25ရာခိုင်နှုန်းရှိနေသေးတယ်သူတို့အလိုအရပေါ့နော်အဲ့ဒါ NLD မပါဘဲနဲ့အဲ့ဒါ26ရာခိုင်နှုန်းလောက်သူတို့စိတ်တိုင်းကျသူတို့ဖက်ပါတဲ့ပါတီတွေနဲ့ပေါင်းပြီးတော့အဲ့ဒါထာဝရအာဏာစုပ်ကိုင်နိုင်ဖို့ပေါ့နော်
စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်အသစ်ကပြုလုပ်တဲ့လွှတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးပါတီအားလုံးကိုလည်းဖိတ်ကြားထားပါတယ်။ဒီ PR စနစ်ဟာတိုင်းရင်းသားလူနည်းစုတွေအတွက်ကိုရောအကျိုးရှိနိုင်ပါသလားဒေါက်တာတင်းဆွေခင်ဗျာ
။အဲဒီနိုင်ငံရေးပါတီတွေဟာလွှတ်တော်မှာကိုစားပြုဖို့ရှိတယ်မှာလေ။သို့တော်လည်းတိုင်းရင်းသားနိုင်ငံရေးပါတီအများစုကသူကဒေတာတွင်းကိုကိုစားပြုတဲ့စနစ်ကိုအဲလောက်ပဲသူကရည်ရွယ်ကြတာများပါတယ်။ပြောင်းစုတခုလုံးကိုယူရဲတိုင်းရင်းသားပါတီဆိုတာတော်တော်နေတယ်နော်။ဒါကြောင့်အရင်ကလေ PR စနစ်မရှိပြီမလို့လေပြတ်တော်မှာတိုင်းသားအမတ်တွေတိုင်းသားပါတီတွေဟာအတန်အသင့်ကိုစားပြုဖို့ရခဲ့ပြီးသားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။စစ်ကောင်စီလက်ထက်မှာအဲ့ဒီစနစ်နဲ့လှုပ်လို့ရှိရင်တိုင်းရင်းသားတွေကြားထဲမှာကိုကလေပို့ပြီးတော့အစိဝါကွဲမဲ့အနေထားတောင်ကျွန်တော်ကစိုးရိမ်နေခင်ဗျာ။လုံးဝမဖြစ်သင့်တဲ့စနစ်လို့ပဲကျွန်တော်ကသုံးသပ်ပါတယ်ခင်ဗျာ။
ဒေါက်တာတစ်ဆွေကတော့ PR စနစ်ကြောင့်တိုင်းရင်းသားတွေအကြားမှာသွေးကွဲမှုတွေတောင်ဖြစ်လာနိုင်တယ်လို့သူ့ရဲ့သဘောထားကိုပြောပြပါတယ်။ချင်းတိုင်းရင်းသားတူဦးဖြစ်တဲ့ဒေါက်တာရိုဒင်းငါရဲ့အမြင်ကိုလည်းသိပါရစေ
။တိုင်းရင်းသားပါတီလို့ဆိုတဲ့အခါမှာတကယ်တမ်းတိုင်းရင်းသားကိုစားပြုသလားဒီကရင်ချင်းအမျိုးသားပါတီနာမည်ကိုတတ်လိုက်တယ်။ဒါပေမဲ့သူတို့ရည်ရွယ်ချက်ကဒီမိုကရေစီအရေးအတွက်မဟုတ်ဘဲနဲ့ကိုချိုးရှာတဲ့ပါတီတွေလည်းအများကြီးရှိတာကိုဒီ principle တကယ်ရှိတဲ့တိုင်းရင်းသားပါတီဖြစ်ဖြစ်ဘယ်ပါတီဖြစ်ဖြစ်တော့ဒီဟာကိုတက်ရောက်ပြီးတော့စစ်တပ်နဲ့ပူးပေါင်းမယ်လို့တော့မထင်ဘူး PR system တွေဘာတွေလုပ်မယ်ဆိုတဲ့အားကတော့တိုင်းရင်းသားတွေရဲ့လိုအပ်ချက်ဘယ်လိုမှဖြည့်ဆည်းပေးနိုင်မလိမ့်မယ်လို့မထင်ပါဘူ
းဒီလနိုဝင်ဘာ5ရက်နေ့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်အသစ်ကလွှတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုနိုင်ငံရေးပါတီတစ်ခုကိုကိုယ်စားလှယ်2ဦးနဲ့အစိုးရမဟုတ်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းဖိတ်ကြားထားပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းရမှာလဲရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးအကြောင်းပြခဲ့ပါတယ်ခင်ဗျာ